မြန်မာနိုင်ငံရဲ့ဘောလုံးလောကတူးတဲ့ဖွံ့ဖြိုးမှုအတွက်ကစားကွင်းတွေတင်နန်းတွေကအစဖြည့်ဆည်းစရာတွေအတော်များများရှိနေတယ်လို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်မြန်မာဘောလုံးအသင်းရဲ့အဆင့်တန်းဟာလည်းအရှိတောင်အာရှအဆင့်ပဲရှိပြီးအာရှအထိတက်လှမ်းနိုင်ဖို့ဆိုရင်အချိန်ယူရအောင်မယ်လို့ဆိုပါတယ်မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ရန်ကုန်ရုံးခွေကကိုသားညွန့်ဦးကပြောပြပါမယ်ခင်ဗျာ
လစ်လက်နေတဲ့မြမလေးရွေးစင်ဘောလုံးအသင်းနီးပြနေရကိုအသက်ခန့်အမှုနဲ့ပတ်သက်ပြီးတော့လုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲမြမနိုင်ငံဘောလုံးလောကတိုးတက်ဖွံ့ဖြိုးလာဖို့အတွက်ဘောလုံးကွင်းကစငွေကြီးရမငွေအစုံလိုအပ်ချက်တွေအတော်ကြီးရှိနေတယ်ဆိုပြီးတော့မြမနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစိုးစိုးကပြောတော့တာပါပြီးခဲ့တဲ့အရှိတောင်အရှာဘောလုံးပြိုင်ပွဲမှာမြမနိုင်ငံကချန်ပီယံရဖို့အထိမှန်းခဲ့တယ်လို့မရလိုက်တဲ့အပေါ်သင်ခန်းစာယူပြီးတော့ကစားသမားတွေရောဘောလုံးအဖွဲ့ချုပ်ကအခုထက်ပိုပြီးတော့ကြိုးစားအားထုတ်ဖို့လိုအပ်တယ်လို့လည်းပြောပါတယ်ဒါ့အပြင်တစ်ဖက်မှာလည်းဘောလုံးလောကအတွက်အခြေခံကြကြလိုအပ်ချက်တွေဟာတခြားနိုင်ငံတွေနဲ့ရှင်အတော်ကြီးကိုကွာဟနေလို့မယ်လို့ VUE မြင်းမြန်းချက်ကဦးစိုးစိုးကဖြေကြားပြောဆိုသွားတာပါ
ကျွန်တော်ကပြောသလိုကျွန်တော်ကကွာခြားချက်တွေအများကြီးရှိပါတယ်ခုနကကိုမေးတဲ့ဘာကွာခြားလဲလို့မေးကျွန်တော်ကပြောသလိုဘုံဝါဒီမှာနီးပြ300ကျော်ပဲရှိတယ်နိုင်ငံခြားမှာနီးပြ1000ကျော်ရှိတယ်ဘုံဝါဒီမှာလေ့ကျင့်စရာကွင်းပေါင်းလေရွေးစင်အတင်းတော်ကျင့်စရာကွင်းမရှိဘူးဒါပြင်နဲ့နိုင်ငံတကာမှာအိုဆာကာတမျိုးနဲ့ကွင်းပေါင်း100ကျော်ရှိတယ်ဆိုတော့ဒီလိုမျိုးကွာခြားချက်တွေရှိုံနဲ့ကိုချီမှာကျွန်တော်တို့အနေနဲ့အများကြီးကိုချင်းအကျိုးရှိတဲ့လုပ်ဖို့လိုတယ်။စနစ်တကျတင်တဲ့စနစ်တကျလေ့လာထားတဲ့နီးပြတွေ license ကဘာမှရှိရပေးတဲ့ certificate တွေယူတဲ့ license ရနီးပြတွေအများကြီးလိုပါတယ်။အဲကြောင့်မလို့ academy ဆိုရင်လည်းကကျွန်တော်ရှင်းပြပါမယ်။ကျွန်တော်တို့က academy တစ်ခုပဲရှိပါတယ်။မန္တလေးမှာကျွန်တော်တို့စောက်ထားတဲ့ academy ။အဲတော့သူများနိုင်ငံမှာ academy ကောင်းတယ်မှတော့ရှိပါတယ်။အဲတော့ပြိုင်ပွဲတွေဆိုတာလည်း league တွေကသူများနိုင်ငံရဲ့ league တွေအရင်ကအဆင့်မြင့်နေပါတယ်။ကျွန်တော် league ကမင်းရဲ့ရုံးကရက်တည်နေရတဲ့ဘောက။အဲတော့မရှိရှိတဲ့ကြားထဲမှာဖြစ်ဖြစ်အောင်လုပ်နေတဲ့အနေထားမျိုးပါ
လိုအပ်ချက်တွေထဲမှာနီးပြကောင်းကောင်းလိုအပ်တာမို့လို့ဒီမြမလေးရွေးစင်ဘောလုံးအသင်းအတွက်နီးပြခေါ်ယူရမှာအတော်များများရှောက်ထားခဲ့တဲ့အထဲဒီအကောင်းဆုံးဖြစ်မဲ့စင်ကာပူလေးရွေးစင်အသင်းရဲ့နီးပြဟောင်းဖြစ်တဲ့ Radoshko Aramovic ကိုရွေးချယ်ခဲ့တာဆိုပြီးတော့ဦးစောစောကရှင်းပြပါတယ်သူဟာနိုင်ငံတကာမှာလည်းနာမည်ရထားတဲ့နီးပြတစ်ဦးဖြစ်ပါတယ
်တကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဘောလုံးက ASEAN region လေ level မှာပဲကျွန်တော်တို့ရှိပါသေးတယ်အာရှ level ဆင်မရောက်သေးပါဘူးဒါကြောင့်မို့ကျွန်တော်တို့ ASEAN level မှာရှိတဲ့ကစားသမားအသင်းတွေပြိုင်မယ်ဆိုရင်ဒီလက်ရှိဒီနီးပြအနေနဲ့ကတော့ ASEAN region မှာသူကောင်းကောင်းသိပါတယ်။သိရဆိုတော့ Suzuki ကလည်းသူရဘူးတယ်။နောက်တစ်ခုကလည်း ASEAN level မှာ Kuwait ကိုသူ Olympic qualify ဖြစ်ပြီးတော့နောက်ဆုံးဆင့်ပြိုင်ပွဲတွေဘုံရောက်ရှင်ပြောင်းသူလုပ်ပေးခဲ့တယ်။နောက်တစ်ခုကတော့ Sikkim ဘိုင်းရဲ့စီယုံမှုဘိုင်းရဲ့ပေါ့နော်။ဒီဘိုင်းတွေမှာလည်းသူ့ရဲ့ result တွေကောင်းခဲ့တယ်
အခုဒီနီးပြတဲ့ငှားရမ်းမှုနဲ့ပတ်သက်လို့အခငွေကြီးကိုတော့နှစ်ဖက်စလုံးကထုတ်မပြောဘူးသဘောတူထားတယ်လို့ဆိုပါတယ်။ခမန်းသူတွေကတော့ဒီအတော်လေးကိုအခငွေကြီးပေးရတာကြောင့်ဖြစ်မယ်ဆိုပြီးတော့ယူဆကြပါတယ်။သူ့အနေနဲ့ဒီမြန်မာနိုင်ငံတည်းကလပ်အသင်းတွေနဲ့ပူးပေါင်းညှိနှိုင်းပြီးတော့လေရွေးစင်အသင်းအတွက်လူရွေးချယ်သွားရမှာဖြစ်ပါတယ်။သူဟာမြမဘောလုံးအခြေအနေကိုကောင်းကောင်းသိပြီးတော့မြမအသင်းရဲ့အနိုင်ရှုံးရလဒ်တွေနောက်ကစားပုံတွေကိုလည်းသိရှိသူဖြစ်တယ်လို့ဦးစောစောကပြောပါတယ်။ပြီးခဲ့တဲ့ကိုရီးယားနီးပြကတော့ဒီအရှိတောင်အာရှပြိုင်ပွဲမှာမြန်မာအသင်းကထွက်သွားပြီးတဲ့နောက်ပိုင်းသူ့ကိုဖယ်ရှားပစ်ခဲ့ပါတယ်။အခုနီးပြတက်ကတော့အရင်နီးပြထက်မြန်မာဘောလုံးလောကအတွက်ပိုပြီးတော့ဆောင်းရပေးနိုင်လိမ့်မယ်လို့ဘောလုံးဆောင်မရှင်ခင်မောင်ထွေးပြမနာကဗျူရီကိုပြောပါတယ
်။ပြီးသွားတဲ့နီးပြပေါ့နော်။သူ့မှာကဟိုအာနာချက်တွေရှိတယ်။အာနာချက်အထူးကအာနာချက်ကတော့ဣရိစကလုံးဝမတတ်တာပဲ။အဲ့တော့ဒီကရှိတဲ့လူတွေနဲ့နီးပြဆရာတွေနဲ့ဘေးကလူတွေနဲ့ဒီပေါင်းအသင်းကပြောချင်တာတော်တော်လေးခက်ခဲရှိတယ်။တော့ဘောလုံးဝဲဆိုတာကစားနေစဉ်အတွင်းမှာဒီပြဆရာပွဲတိုင်းမှာကြီးဟိုတက်နီကယ်လိုင်းထိတ်ကတော့ပတ်သက်အော်ဟစ်ပြောဆိုနေရတဲ့ကစားနေမျိုးเนาะအဲ့ဒါမိုးဘစ်ချာပါအခုစင်ကာပူကဒီပြဆရာကတော့စင်ကာပူတင်းကင်တော့ကတော့တော်တော်လေးအက်တစ်တက်တက်ကြောက်ပါရှင်သူကเนาะတော့သူကလည်းအင်္ဂလိပ်စကားကျွမ်းကျင်နေတာတူတယ်အပြောင်းလဲတစ်ခုပေါ့ဘယ်လိုလဲဆိုတော့ဒီလောက်ကြီးမှာသူတို့ဝါဝါကြီးဖြစ်သွားတဲ့ဒီပြဆရာကိုဆက်ထားလို့မတင်ဘူးထင်တယ်လीเนาะကျေတော့အရှာအစားပွဲဘောလုံးပြိုင်ပွဲမှာရွှေစည်ရတယ်ဆိုရဖို့ဆိုတာကြီးကပြတ်သွား
မြန်မာအသင်းတွေအနေနဲ့ဒီနှစ်ထဲမှာတော့နိုင်ငံတကာပြိုင်ပွဲ20လောက်ကိုကစားဖို့ရှိတယ်လို့ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောကပြောပါတယ်ဘောလုံးဖွဲ့ချုပ်အနေနဲ့ဒီသုံးဆွဲရတဲ့ငွေကြီးရမုံငွေဟာလည်းအတော့ကိုနေပါလွန်းသေးတယ်လို့ဆိုပါတယ်ဒီနှစ်ထဲမှာတော့မကြခင်တုန်းကဒီမြန်မာနိုင်ငံဆက်သွယ်ရေးလုပ်ငန်းတွေလုပ်ကင်ခွင့်ရထားတဲ့ Urdu ကုမ္ပဏီကနေပြီးတော့မြန်မာဘောလုံးဖွဲ့ချုပ်အတွက်ငွေကြီးထောက်ပံ့မှုတွေလုပ်သွားမယ်လို့လည်းသိရပါတယ်ခင်ဗျာ